Nemabi dua sedang si yang cakap ni le, bila kau ni kena kuha, pilihan mana ye, ladalah cini rigu soyan bi, si cobaan yang cakap aku, ya sangat lagi barai. Jodoh berhar le sedang si rigu, bila kau ni rigu, jenonga nala jama ngui cini bime, kuro ngui gu cacing beci aja. Nemane ngan sedang si tentuin yang cakap pilihan ye, tentuin mu, uwe menga view rigu biar barai. Tapi mana ni si jenonga kaca, ni
lo pasang dia ni jadi, makan ni apa ikan?
ก็ดีก็ทำมาปีนั้นวันนั้นตู้เช่นนี้ตั้งแต่ยามนั้นดูว่าเสียดีกว่าตู้ดีกว่าเลยไอ้ชั้นมาช่วยเรื่องเรื่องตู้จังหวะเลยตัวว่าไอ้พี่เจ้าจีบออกมาแต่มันน่าอยู่ที่เราแต่คนไม่เอาเงินเราเป็นเงินสี่ชั่วโมงปีเราก็จะพัฒนาอุตสาหกรรมไม่เอาเงินจะวิ่งไปสู่ที่ต้องเป็นรูปแบบอะไร
หลังจากที่ยามนั้นเงินยากกว่ามือเรียบก็ไม่มาเงินเป็นเส้นเอ๋อยงจีมูเนี่ยอะไรด้วยคุณลูกสองเยอะแล้วลูกมีเงินมาเลยคุณสูหลังจากที่ด้
မြို့တီလိုဝါစေကမ်းမှာရှိတဲ့73စီတူလောင်ကန်တွေမှာလက်ကျန်စီပမာဏရော့ကျနေပြီလို့နေပြည်တော်မှာရှိတဲ့ရင်းနှွဲ့ပစ္စည်းကြီးကျက်စစ်ဆေးရေးဦးစီးဌာနကလုပ်ငန်းရှင်တွေကိုအတိပေးထားပါတယ်တတ်မှတ်ထားတဲ့အနည်းဆုံးလက်ကျန်ပမာဏအောက်ကိုကျနေလို့မြန်မာနိုင်ငံမှာဝယ်လို့အားကိုအမိမလိုက်နိုင်မှာစိုးရိမ်နေလို့ဇွန်လ2ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားတာပါအဲ့ဒီထက်ထပ်ပြီးကျော်သွားမယ်ဆိုရင်တော့ပြည်တွင်းမှာ73စီဖြန့်ဖြူးတာကိုကန့်သက်သွားမယ်လို့လည်းရေးထားပါတယ်တကယ်တမ်းကတနင်္ဂနွေလုံးရဲ့စီအသုံးပြုမှုတရက်ပမာဏနဲ့လက်ကျန်စီပမာဏဒီနှစ်ခုကိုချိန်ဆကြည့်မယ်ဆိုရင်ပြည်တွင်းမှာလောင်စာစီပြက်လန်တဲ့အနေအထားမရှိကြောင်း73စီတင်သွင်းရောက်ချဖြန့်ဖြူးအသည့်အတွင်းမှုဥဝင်းမြင့်ကပြောပါတယ်လောင်စာစီတင်သွင်းသူတွေအနေနဲ့တန်နိုင်သလောက်လိုဝတ်ချက်ကိုဖြည့်ဆည်းနိုင်ဖို့လုပ်နေကြပါတယ်လို့လည်းပြောပါတယ်
သူတို့ကစီရီရောက်ပြီပါဒီဆိုကြတယ်ဆိုတော့တလားနှစ်လားနေမှာကစားပြန်တော့ပါလေအဲ့ခါကျတော့စီဒီဒီမှာနည်းနည်းစသာထားနိုင်တာပေါ့ခုကျတော့သူတို့ကစားစီတမမရောက်ချင်ချူပြီးရတဲ့ခါကျတော့ခုပတ်စံနဲ့ကိုလို့လုပ်ရတယ
်ပြည်ပကနေစီဝဲယူရမှာအဓိကအကြဆုံးကတော့နိုင်ငံသားငွေဈေးပါလက်ရှိမှာအမေရိကန်ဒေါ်လာဈေးတက်နေတာကြောင့်73စီကိုအရင်ကလိုများများဆဆဝယ်ပြီးမလောင်နိုင်တဲ့အခြေအနေရှိပါတယ်တကယ်လို့သာပြည်ပကနေ73စီကိုအလုံးရင်းနဲ့ဝယ်လိုက်မယ်ဆိုရင်ပြည်တွင်းမှာအမေရိကန်ဒေါ်လာဈေးတွေအစမတန်တက်သွားနိုင်တဲ့အခြေအနေရှိတယ်လို့လုပ်ငန်းရှင်တွေကမြင်ပါတယ်73စီတင်သွင်းဖြန့်ဖြူးနေတဲ့ပြည်တွင်းကုမ္ပဏီကအခု30ကျော်လောက်ရှိပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်လူထုအုံကြွဆန္ဒပြမှုတွေကြောင့်စီးပွားရေးလုပ်ငန်းတော်တော်များများပုံမှန်လည်ပတ်နိုင်တာမျိုးမရှိသေးပါဘူးနိုင်ငံသားငွေလဲနှုန်းမှာမြန်မာကျပ်ငွေကအစမတန်တန်ဖိုးကျနေပြီးပြည်ပသွင်းကုန်တွေအထူးသဖြင့်73စီဈေးတွေတက်နေတာပါအခုနှစ်စပိုင်းမှာဓာတ်ဆီအောက်တိန်92ဒဂါလန်ကို925ကျပ်ပဲရှိခဲ့ပေမဲ့ဇွန်လ4ရက်နေ့မှာတော့985ကျပ်တိရှိပါတယ်။ဒီဇယ်ဆီကတော့နှစ်စပိုင်းမှာတလီတာကို965ကျပ်ရှိခဲ့ပေမဲ့ဇွန်လ4ရက်နေ့မှာတော့985ကျပ်ရှိပါတယ်။ပရီမီယံဒီဇယ်ကတော့တလီတာကို995ကျပ်အထိရောက်နေပါပြီခင်ဗျာ။